Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ဘူယိုအမေရိကန်တိုင်းရဲ့2015ခုနှစ်ဇူလိုင်လ9ရက်ကြာသပတေးနေ့ညနေပဲ6နာရီခွဲကနေ9နာရီထိစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19 25တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီကနေ့ညနေခင်းသတင်းတွေကိုတော့ခင်မျိုးသတင်းအတူတင်ပြပေးမှာပါစီးရီးယားနိုင်ငံကစစ်ပွဲတွေကြောင့်ထွက်ပြေးလာသူဒုက္ခသည်အရေအတွက်ဟာ၄သန်းလောက်ရှိသွားပြီဖြစ်တယ်လို့ကုလသမဂ္ဂဒုက္ခသည်အေဂျင်စီကပြောဆိုလိုက်တာနောက်ဒီဓာတုလက်နဲ့အသုံးပြုမှုတာစီရေးသဘောတူညီချက်ကိုမြန်မာနိုင်ငံကလက်မှတ်ရေးထိုးလိုက်တာဒီအကြောင်းနောက်ဆုံးရသတင်းတွေကိုတင်ပြပေးတော့ဖို့ရှိပါတယ်မခွန်ညိုကြီ
းကောင်းပါပြီရှင်မြန်မာပြည်ဆိုင်ရာသတင်းစာမတွေနဲ့ဆက်သွယ်မြန်မြန်ချက်တွေထဲမှာတော့ဒီကနေ့ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာတက်ပြစ်ပင်စင်ယူတဲ့အခါမှာတက်တန်းသုံးနှစ်ထပ်တူးရေမတူးရေဆွေးနွေးကြတဲ့အခြေအနေကိုအခုလိုနားဆင်နိုင်ပါတယ်
။ယာရုအာနာကြောင့်မထွက်ချင်သေးဘူးဆိုတာမျိုးကမရှိတတ်ပါဘူးမဖြစ်တတ်ပါဘူးအသက်ကန့်တ်မှုမလိုတဲ့နိုင်ငံရေ
းအလုံးမဲဆန္ဒနယ်ကလွှတ်တော်ကိုယ်စားလှယ်ဦးခိုင်မောင်ရည်ရဲ့ဆွေးနွေးချက်နဲ့အတူမူလအတိုင်းပဲအသက်60ပြည့်အငြိမ်းစားယူဖို့ကသာအတိဖြစ်ခဲ့တဲ့အကြောင်းကိုနားဆင်ကြရမှာဖြစ်ပြီးနောက်ပိုင်းမှာတော့ဒီနှစ်နောက်ပိုင်းမှာကျင်းပမယ့်လွှတ်တော်တည်တည်ကယူကောက်ပွဲတွေပေါ်ပြည်တွင်းပြည်ပကတုံ့တက်ချက်သဘောထားအမျိုးမျိုးကိုထုတ်လွှင့်ပေးသွားပါမယ်ရှင်။အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့ဒေါက်ခင်မျိုးသက်တို့ကကြေညာပေးကြပါမယ်ရှင
်။အီရန်နျူကလ িয়ার အရေးဆွေးနွေးပွဲတွေကိုအော်စတြေးလျနိုင်ငံဗီယက်နမ်မြို့မှာဒီကနေ့ဆက်လက်ကျင်းပနေပါတယ်။အီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြားနျူကလ িয়ার အရေးကိုဇူလိုင်လ10ရက်မှာအပြီးသက်ဆွေးနွေးဖို့သတ်မှတ်ထားတာဖြစ်ပြီးဒီလိုရက်တိုးသတ်မှတ်လိုက်တာဟာနောက်ဆုံးအချိန်လေးဖြစ်နိုင်ပါတယ်။သဘောတူညီမှုရဖို့နီးကပ်လာပြီမဲ့ကုလသမဂ္ဂကအီရန်ပေါ်လက်နက်မယောင်းချရေးထားမြင့်ထားတဲ့အချက်ကိုရုပ်သိမ်းပေးဖို့ဆိုရက်ဒီအရေးပါတဲ့အချက်တခုတော့ကျန်နေသေးတယ်လို့မြင်ကြောင်းရုရှားနိုင်ငံသားရေးဝန်ကြီးဆာဂျီလက်ဗရော့ကပြောပါရယ်ကမ္ဘာကိုချိမ့်ချောင်နေတဲ့ IS သေချာတွေကိုတိုက်ခတ်ဖို့အီရန်ဘက်ကထောက်ခံနေကြတာပါအစိုးရသမားတွေကိုတိုက်ခတ်ရေးအတွက်အီရန်ရဲ့တိုက်ခတ်ရေးစွမ်းရည်မြင့်တင်မှုနဲ့ဒေတာရင်းလုံခြုံရေးအတွက်လက်နက်ရောင်းချရေးပိတ်ပင်တားမြစ်ထားတာကိုရုပ်သိမ်းပေးဖို့လိုတယ်လို့မစ္စတာလက်ဗရော့ကပြောပါရယ်တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီနဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီတို့ဆွေးနွေးညီနိုင်မှုနောက်ဆုံးအခြေအနေကိုကြာသပတေးနေ့အစောပိုင်းကတယ်လီဖုန်းနဲ့စကားပြောဆိုခဲ့ကြတယ်လို့အမေရိကန်နိုင်ငံသားရေးဌာနအကြီးအကဲအရာရှိကပြောပါရယ်ဒီလိုတယ်လီဖုန်းဆက်စကားမပြောခင်မှာဝန်ကြီးကယ်ရီကဗီယက်နာဆွေးနွေးပွဲကိုပြန်ရောက်လာကြတဲ့ဂျာမန်နိုင်ငံသားရေးဝန်ကြီးဖရန့်ဝေါ်တာစတေမီယာနဲ့ပြည်သက်နိုင်ငံသားရေးဝန်ကြီးလော်ရန်5 years တို့နဲ့လည်းဗုဒ္ဓဟူးနေ့ညကအတူညစာစားခဲ့ကြပါရယ်ရုရှားနိုင်ငံသားရေးဝန်ကြီးဆာဂျီလက်ဗရော့ကလည်းဆွေးနွေးပွဲကိုပြန်သွားဖို့အစီအစဉ်ရှိကြောင်းသတင်းတောက်တွေကိုကြာသပတေးနေ့မှာပြောပါရယ်အမေရိကန်ပါဝင်ဗြိတိန်တရုတ်ပြင်သစ်ရုရှားနဲ့ဂျာမနီတို့ပါဝင်တဲ့ P5 Plus 1 နိုင်ငံတွေရဲ့ဆွေးနွေးမှုတွေကိုကြာသပတေးနေ့မနေ့ကကျင်းပခဲ့ရမှာတော့ Mr. Kerry 5 years နဲ့စတေမီယာဗြိတိန်နိုင်ငံသားရေးဝန်ကြီး Philip Hammond အပြင်ဥရောပသမဂ္ဂမူဝါဒရေးရာအကြီးအကဲ Frederica Mogherini နဲ့သူ့ရဲ့လက်ထောက်တို့လည်းတက်ရောက်ခဲ့ကြပါရယ်
American နဲ့ UAE Arab ဆိုဖွားများပြည်တော်စုတို့ဟာ IS Islamic စစ်တွေးကြွအဖွဲ့အယူဆတွေကိုဒဏ်ပြန်ချေဖြတ်ဖို့ကြိုးစားမှုအတက်တက်ကိုဗုဒ္ဓဖူးနေမှာစတင်လိုက်ပါတယ်။ဒေတာတလောကလူလူရဲ့တိခံပြီးအဆွန်မရောက်တဲ့ပြောဆိုချက်တွေကိုဖော်ပြပြီးစစ်တွေးကြွရဲ့အတွေးခေါ်တွေကိုဒဏ်ပြန်ချေဖြတ်ဖို့အတွက်လူမှုကွန်ရက်ကိုတုံ့ပြန်ကြိုးစားတာဖြစ်ပါတယ်။အဘူဒါဘိုင်းမှာအခြေစိုက်တဲ့ Swap Center လို့နာမည်ပေးထားတဲ့အစီအစဉ်ကနေ Twitter နဲ့ YouTube တွေကနေတဆင့်အမုန်းတရားတွေကြောင်းရင်မှုတွေနဲ့တိမခံကြဖို့လှုံ့ဆော်မှုတွေကိုဒီစစ်သွေးကြော်တွေကအစ္စလမ်ဘာသာကိုလက်တလုံးကျအတုံးချနေတာလို့ဖော်ပြတာဖြစ်ပါတယ်။ပြည်သူတန်တမန်ရေးရနဲ့ပြည်သူရေးရအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီး Richard Stengel ကတော့အခုလိုသတင်းအချက်လက်တွေနဲ့ IS စစ်သွေးကြော်အဖွဲ့ကိုတောရောက်ပူးပေါင်းခြင်းသူတွေမပူးပေါင်းခြင်းအောင်လှုံ့ဆော်မဲ့အပြင်လူမှုကွန်ရက်တွေကိုတုံးပြီးလူသစ်စုဆောင်းဖို့စူးစမ်းနေသူတွေကိုဖျက်တောက်ပစ်ဖို့ပါရည်ရွယ်လှုံ့ဆော်တာလို့ပြောပါတယ်။တိုက်ခိုက်ရေးသမားတွေအီရတ်နဲ့ဆီးရီးယားကိုဝန်ရမ်းမှုရပ်ဆိုင်းသွားစေဖို့လှုံ့ဆော်မှုဟာ American သမ္မတ Barack Obama ရဲ့IS စစ်သွေးကြော်တွေတိုက်ခိုက်ရေးအတွက်အဓိကရည်မှန်းချက်တွေကတစ်ခုပါ။မဟာမိတ်အဖွဲ့ကလည်းလေကြောင်းတိုက်ခိုက်မှုပေါင်း 9,000 ကျော်လှုံ့ဆော်ခဲ့တာ။ပါဝင်တနည်းနည်းပါကြံမြင့်နေပြီဖြစ်တဲ့ဘုံချက်စစ်စင်ရင်နဲ့တူစစ်သွေးကြော်တွေကိုရန်ပုံငွေပြက်လာအောင်လှုံ့ဆော်နေပါတယ်။ဒါကြောင့်မြေပြင်တိုက်ခိုက်ရေးသမားတွေတင်ထားတဲ့နေမြေတချို့ပြန်ပြီးတင်နိုင်တာလို့တိုးတက်မှုတွေရခဲ့တာပါ။ဒါပေမဲ့အီရတ်နိုင်ငံတဲကမြို့ကြီးအများပြားမှာရောဆီးရီးယားက IS အဖွဲ့ခိုင်မာခြေကုပ်ယူထားတဲ့ရက်ကာလိုနေရာမျိုးမှာပါသူတို့ကိုအခုထိမောင်းမထုတ်နိုင်သေးပါဘူး။
စီးရီးယားနိုင်ငံကစစ်ပွဲတွေကြောင့်ထွက်ပြေးလာသူဒုက္ခသည်အရေအတွက်၄သန်းလောက်ရှိပြီဖြစ်တယ်လို့ကုလသမဂ္ဂဒုက္ခသည်အေဂျင်စီကမနေ့ကပြောဆိုလိုက်ပါတယ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကထုတ်ပြန်တဲ့စာရင်းတွေအရလွန်ခဲ့တဲ့၁၀လောက်လောက်အတွင်းဒုက္ခသည်တသန်းနဲ့ဒီလွန်ခဲ့တဲ့2နှစ်အတွင်းမှာဒုက္ခသည်2သန်းခွဲနီးပါးလောက်ထပ်တိုးလာတယ်လို့ဆိုပါတယ်စီးရီးယားနိုင်ငံတွင်းကပြည်ပခါတွေကိုအပြေရှာဖို့လမ်းစာတွေတော့အခုချိန်ထိမတွေ့သေးပါဘူး2011ခုနှစ်မတ်လအတွင်းစီးရီးယားသမ္မတဘရှာအယ်အဆက်ကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေပေါ်ပေါက်ပြီးပြည်တွင်းစစ်အသွင်ကူးပြောင်းလာကအခုအခါမှာသဘုံအဖွဲ့တွေ IS အစွန်းရောက်တွေနဲ့စီးရီးယားအစိုးရတပ်တွေကြားတိုက်ပွဲတွေဖြစ်ပွားနေတာပါလွန်ခဲ့တဲ့နှစ်အတွင်းငြိမ်းချမ်းရေးညီလာခံနှစ်ခုကျင်းပခဲ့ပြီးစစ်ပွဲတွေရပ်ဖို့နိုင်ငံတကာကတောင်းဆိုနေချိန်မှာပဲဒီစစ်ပွဲတွေကြောင့်လူလူတွေဟာနေအိမ်တွေကိုဆွန့်ခွာထွက်ပြေးရပြီးအများအပြားလဲတည်ဆုံခဲ့ပါတယ်အခုဆယ်စုနှစ်ပိုင်းတွေအတွင်းစီးရီးယားနိုင်ငံကထွက်ပြေးလာတဲ့ဒုက္ခသည်အရေအတွက်ဟာအများဆုံးဖြစ်တယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးအန်တိုနီယိုဂူတာရက်စ်ကပြောပါတယ်တကယ်တော့ဒီလိုမျိုးအတိဒုက္ခရောက်နေတဲ့အခြေအနေကိုရင်ဆိုင်နေရပြီးစင်ရင်တွင်နဲ့တထက်နဲ့လာနေတဲ့ဒီဒုက္ခတွေတွေဟာကဘာကြီးရဲ့အကူအညီကိုရရှိသင့်ပါတယ်လို့လည်းမစ္စတာဂူတာရက်စ်ကပြောပါတယ်ခင်ဗျာ
ဖီဗာအဖွဲ့ကြီးကနေအရင်အမှုဆောင်ကော်မတီအဖွဲ့ဝင်ဟောင်းချက်ဘလေးဇာကိုထုတ်ပြစ်လိုက်ပါပြီဘလေးဇာကလက်ငွေပေးမှုအများအပြားကိုလက်ခံကြောင်းဝန်ခံခဲ့တယ်လို့ကမ္ဘာဘောလုံးအဖွဲ့ချုပ်ကိုကင်လှုပ်စေခဲ့တဲ့အမေရိကန်အစိုးရရဲ့စုံစမ်းစစ်ဆေးမှုမှာလည်းသတင်းပေးတယောက်ဖြစ်လာခဲ့တာပါ FIFA နဲ့ CONCACAF မှာအကြီးတန်းရာထူးတွေကိုထမ်းဆောင်နေချိန်မှာဘလေးဇာဟာလက်စားလာတရားမဝင်ငွေအပေးယူရင်းနဲ့တခြားငွေကြေးဆိုင်ရာတွေအပါအဝင်မလုပ်တင်တဲ့မဖွဲ့မရအလုပ်မျိုးစုံကိုဇက်တိုက်ပဲထက်တလင်းလင်းအများအပြားကျူးလွန်ခဲ့တယ်လို့ FIFA ရဲ့ကျင့်ဝတ်စည်းကမ်းဆိုင်ရာကော်မတီကပြောကြားခဲ့ပြီးသူ့ကိုရာသက်ပံထုတ်ပယ်လိုက်ကြောင်းကြာတာပရင်းနေမှာကြေညာလိုက်တာပါကဘာမှာဩစာအရှိဆုံးဘောလုံးအဖွဲ့ရရှိရတဲ့ကတယောက်ဖြစ်နေနှစ်ပေါင်း20လောက်တာဝန်ထမ်းဆောင်ခဲ့တဲ့အမေရိကန်နိုင်ငံသားဘလေးဇာကအမေရိကန်အစိုးရရှေ့နေရင်းသဘောတူညီချက်ပြုလုပ်ခဲ့တဲ့ဒစိတစ်ပိုင်းဖြစ်နေသူ့ရဲ့ရာဇဝတ်ပြစ်မှု10ခုအတွက်အပြစ်ရှိကြောင်း2013ခုနှစ်နိုဝင်ဘာလထဲမှာလျှို့ဝှက်ဝန်ခံခဲ့တာဖြစ်ပါတယ်။သူနဲ့တခြား FIFA အမှုဆောင်ကော်မတီဝင်တွေဟာ1998ခုနှစ်ကမ္ဘာဖလားဘောလုံးပွဲအင်ရှင်နိုင်ငံဖြစ်နေပြင်တစ်ကိုရွေးချယ်မှုနဲ့ဆင်နွှဲပြီးလက်ငွေယူခဲ့တယ်လို့ American တရားသူကြီးကိုပြောခဲ့တာပါ။ဒါအပြင်2010အတွက်တောင်အာဖရိကမှာကျင်းပဝင်ရတာနဲ့ဆင်နွှဲပြီးသူရက်လက်ယူခဲ့တယ်လို့လည်းပြောပါတယ်။သူက2005ခုနှစ်ကနေ2010အတွင်းလက်ငွေဒေါ်လာ17သန်းလောက်လက်ခံယူခဲ့တယ်လို့ဝန်ခံခဲ့ပေမဲ့ဒီထက်ပိုပြီးများနိုင်တယ်လို့သတင်းတွေမှာရေးကြပါတယ်။အသက်80ရှိပြီဖြစ်တဲ့ဘလေးဇာဟာကမ္ဘာဖော်လုံးအဖွဲ့ချုပ်အဂတိလိုက်စားမှုပေါ်ပေါက်လာခဲ့တဲ့နောက် FIFA ဥက္ကဋ္ဌရာထူးကနှုတ်ထွက်ဖို့လက်ခံခဲ့တဲ့ Sepp Blatter ရဲ့ရင်းနှီးတဲ့မိတ်ဆွေတဦးလည်းဖြစ်ပါတယ်။
ယူအေအမေရိကန်အတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ကျွန်တော်ဝင်းနေညနေခင်းသတင်းများကို VOE ကနေဆက်လက်တင်ပြနေပါရယ်တရုတ်နိုင်ငံမှာအစုရှယ်ယာဈေးနှုန်းတွေသုံးဘက်ကြားထိုးကျသွားတဲ့ကိစ္စနဲ့ပတ်သက်လို့ပြုပြင်ဆောင်ရွက်မှုတွေကိုတရုတ်အစိုးရကကြီးညာပြီးမှဒီအစုရှယ်ယာဈေးနှုန်းတွေဒီကနေ့ပြန်လည်တည်ငြိမ်လာပါရယ်ဒီငွေဈေးကွက်ကိုပြန်ဖတ်စေဖို့အစိုးရအနေနဲ့ဆောင်ရွက်ခဲ့တာတွေဟာထိရောက်မှုရှိတာကြောင့်ဒီကနေ့မှာတော့အခြေအနေတွေဟာသီးသီးသာသာကောင်းလာတယ်လို့ရင်းနှီးမြှုပ်နှံသူတွေကပြောပါရယ်ဒီနေ့ကအတွင်းရှန်ဟိုင်းအင်ဒက်ဆာ 5.8 ရာခိုင်နှုန်းနီးပါးထိထိုးတက်သွားပြီးဒါဟာလွန်ခဲ့တဲ့6နှစ်တာကာလအတွင်းမှာအမြင့်မားဆုံးဖြစ်ပါတယ်ဟောင်ကောင်ဈေးကွက်ကတော့ဈေးပိတ်ချိန်မှာ400ခိုင်နှုန်းအထိတက်ခဲ့ပါတယ်ဒီတော့အတွင်းဒီကနေ့နေ့လယ်ပိုင်းမှာဂျပန်တောင်ကိုရီးယားအော်စတြေးလျနိုင်ငံကအစုရှယ်ယာဈေးနှုန်းတွေကတော့ကျဆင်းနေပါတယ်
ထိုင်းနိုင်ငံမှာလာရောက်ခိုလုံနေတဲ့အဖွေကတိုင်းရင်းသားတွေကိုပြန်ပြီးပို့ရင်ညှဉ်းပန်းနှိပ်စက်မှုတွေနဲ့ရင်ဆိုင်ရနိုင်တယ်လို့လူခွင့်ရေးအဖွဲ့တွေကသတိပေးထားတဲ့ကြားကပဲထိုင်းဆိုအကအဖွေကတိုင်းရင်းသားတရားလောက်ကိုတရုတ်နိုင်ငံစီပြန်ပို့လိုက်ပါပြီတရုတ်နိုင်ငံရှင်ကျန်းဒေသမှာတရားဝင်ခွဲခြားဆက်ဆံမှုတွေခံနေရတယ်လို့အချင်းတော်ကြားကလေးကပဲတူရကီဘာသာစကားပြောဖွေကလူနည်းစုအဖွဲ့ကဝေဖန်ခဲ့ကြတယ်လို့တတုပ်ပြီးတတုပ်လဲဖိပကိုထွက်ပြေးကြတာဖြစ်ပါတယ်အများစုကထိုင်းပါဝင်အရှိတောင်အာရှနိုင်ငံတွေကိုဖျက်ပြီးထွက်ပြေးကြရမှာတချို့ဟာတရားမဝင်ရွှေ့ပြောင်းလာသူတွေဖြစ်နေထိုင်းနိုင်ငံမှာဖမ်းခံခဲ့ကြရတာပါထိုင်းဆိုကပြောခွင့်ရဗိုလ်ချုပ်ဗီရာချွန်ဆုခွန်သာပါတီပတ်ကဒီခွေးကားတွေကိုမင်းမြန်းဖို့အတွက်ဖမ်းဆီးထားတာတစ်နှစ်ကျော်ပြီဖြစ်ပြီးသူတို့ဟာတရုတ်နိုင်ငံသားတွေဖြစ်ကြောင်းသိကြတဲ့နောက်မှာအခုလိုတရုတ်ကိုပြန်ပို့တာလို့ဒီကနေ့ကြာတာပရင်းနေမှာပဲပြောပါတယ် ဒီထက်190ကတူရကီနိုင်ငံသားတွေဖြစ်ကြောင်းတွေ့ရတာမို့တူရကီကိုပြန်ပြီးပို့တယ်လို့လည်းပြောပါတယ်။ဒီရွှေပြောင်းသူတွေကိုထိခိုက်နာကျင်အောင်မလုပ်ဘူးလို့တရုတ်အစိုးရစီကအာမခံချက်ရခဲ့တယ်လို့ထိုင်းအစိုးရပြောခွင့်ရကပြောပါတယ်။ဒါပေမဲ့လူခွင့်ရဲ့အဖွဲ့အများပြားကတော့မကျေနပ်ပါဘူး။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့ကလည်းတူရကီနိုင်ငံကလာသူ100လောက်ကိုဒီကနေ့ထိုင်းအစိုးရကပြန်ပြီးပို့တာအတွက်စိုးရိမ်ကြောင်းပြောပါတယ်။တရုတ်အစိုးရကတော့ဝီဂါရီကိုတရုတ်နိုင်ငံပြန်ပြီးပို့ဖို့ထိုင်းအစိုးရကိုပြင်းထန်တဲ့ PR တွေပေးနေကြတာဖြစ်ပြီးတချို့ကတူရကီကိုပို့ခဲ့တာအတွက်မကျေနပ်ကြောင်းဒီသတင်းပတ်ထဲမှာပဲပြောပါတယ်
။လွန်ခဲ့တဲ့ပုတ်တုံးနေ့ကဒါရုလက်နဲ့အုံပြမှုတာစီရေးသဘောတူညီချက်ကိုမြန်မာနိုင်ငံကလက်မှတ်ရေးထိုးလိုက်ပါတယ်။အခုလိုမျိုးမြန်မာနိုင်ငံအနေနဲ့တဘောတူစာချုပ်ကိုလက်မှတ်ရေးထိုးလိုက်တာဟာပြည်ပင်ပြောင်းလဲရေးကိုဦးတည်နေတဲ့အစိုးရရဲ့ခြေလှမ်းတစ်ရပ်ဖြစ်တယ်လို့လည်းအဲ့ဒီအဖွဲ့ကပြောပါရယ်။ဒါပြန်နိုင်ငံနိုင်ငံကဓာတ်ရုပ်လက်နဲ့အသုံးပြုမှုတာစီရေးအဖွဲ့မှာပူးပေါင်းဆောင်ရွက်ဖို့ဆိုတဲ့ရည်မှန်းချက်နဲ့ပိုးပြီးနှီးကပ်လာတယ်လို့လည်းဆိုပါရယ်။ OPCW လို့ခေါ်တဲ့ဓာတ်ရုပ်လက်နဲ့အသုံးပြုမှုတာစီရေးအဖွဲ့ရဲ့190နိုင်ငံမြောက်အဖွဲ့ဝင်ဖြစ်လာတဲ့မြန်မာနိုင်ငံဟာလာမယ့်ရက်30အတွင်းအဖွဲ့ဝင်အဖြစ်စတင်တက်ရောက်မှာဖြစ်ပါရယ်။အင်္ဂိုလာ၊ Egypt, Israel, မြောက်ကိုရီးယားနဲ့တောင်ဆူဒန်နိုင်ငံတွေကတော့ OPCW မှာပါဝင်ခြင်းမရှိသေးပါဘူး။ဒီသဘောတူညီချက်အရလိုက်နာရမယ့်စီမင်းစည်းကမ်းတွေအတိုင်းလှုပ်ဆောင်သွားဖို့မြန်မာနိုင်ငံအနေနဲ့ဆုံးဖြတ်ချက်ချထားပြီးဒါရုလက်နဲ့လုံးဝကင်းစင်တဲ့ကမ္ဘာကြီးဖြစ်ဖို့တခြားနိုင်ငံတွေနဲ့အတူပူးပေါင်းဆောင်ရွက်သွားမယ်လို့မြန်မာနိုင်ငံသားရေးဝန်ကြီးရဲ့ပြောကြားချက်ကို Writer သတင်းမှာဖော်ပြထားပါရယ်။မြန်မာနိုင်ငံအနေနဲ့အဖွဲ့ဝင်ဖြစ်လာတာကြောင့်အထူးသဖြင့်အာရှဒေသမှာဒါရုလက်နဲ့အသုံးပြုမှုတားဆီးရေးအတွက်ပိုပြီးခိုင်မာအားကောင်းလာမယ်လို့ OPCW ရဲ့ညွှန်ကြားရေးမှူးချုပ်အာမက်ဦးဇန်ကူကပြောပါရခင်ဗျာ
အာနာယပြည်တော်စုချန်းခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီရဲ့ပါတီဗဟုအတိုင်ပင်ခံလည်းဖြစ်တောင်တာမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဥအောင်တောင်ဟာအုံနောက်သွေးကြောပေါက်မှုကြောင့်အရေးပေါ်ဆေးဝါးကုသမှုခံယူနေရပါတယ်ဇူလိုင်10ရက်နေ့ပိုင်းကနေပြည်တော်နေမှာမူလည်းပြီးနေပြည်တော်ရှိဂရင်းတထောင်ဆေးရုံကိုအရေးပေါ်တင်ရတာပါအခြေအနေဟာစိုးရိမ်စရာရှိတယ်လို့သူ့ဆရာဝန်ပြောတာကိုပြည်ရင်းသတင်းတွေမှာကိုကရေးသားပြီးဒီနေ့မနေ့ပိုင်းမှာတော့စင်ကာပူနိုင်ငံမှာကုသဖို့လင်းရင်နဲ့ခေါ်ဆောင်သွားပြီလို့သိရပါတယ်ဥအောင်တောင်ဟာအရင်စစ်ဆေးအကြီးအကဲဗိုလ်ချုပ်မှုကြီးတန်းရွှေမိသားစုနဲ့အလွန်ရင်းနှီးသူဖြစ်ပြီးစစ်ဆေးခင်မှာဩဇာကြီးမားကဲ့သို့ဖြစ်ပါれအာနာယကြန့်ခိုင်ရေးပါတီရဲ့နိုင်ငံရေးမူဝါဒတွေအဓိကရေးဆွဲချက်မှတ်သူတူလို့ယူဆသူလို့အတိုက်ခံတွေပေါ်သဘောထားတင်ပါသူဆိုပြီးတွက်ဆခံခဲ့ရပါတယ
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့ဒေါခင်မျိုးသက်တို့ကြီးညာပေးသွားတာပါအခုနားဆင်ကြရမယ့်သတင်းဆောင်မတွေထဲမှာတော့အရင်ဆုံးပြည်တော်စုလွှတ်တော်ထဲမှာဒီကနေ့ဆွေးနွေးပြီးတော့အတည်ပြုခဲ့တဲ့တပ်ပြစ်ပင်စင်ယူမဲ့အသက်ကန့်သက်ချက်အတည်ပြုတဲ့အခြေအနေကိုပြောပြပေးမှာပါ။နိုင်ငံဝန်ထမ်းတွေရဲ့တပ်ပြစ်ပင်စင်သက်တမ်းကိုအသက်60ပြည့်နှစ်မှာအငြိမ်းစားယူရမယ့်စနစ်ကိုသာဆက်ပြီးတော့ကျင့်သုံးဖို့ဒီကနေ့လွှတ်တော်ကအတည်ပြုလိုက်ပါတယ်။ဇူလိုင်လ၈ရက်နေ့ပြည်ထောင်စုလွှတ်တော်မှာပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကလွှတ်တော်ကိုယ်စားလှယ်ဦးခင်မောင်ညိုကရဲ့အဆိုကိုမဲခွဲခဲ့တာမှာထောက်ခံသူများတဲ့အတွက်ဒီစနစ်ကိုပဲကျင့်သုံးမှာဖြစ်ပါတယ်။သမ္မတကပင်စင်သက်ကို63နှစ်ထားမယ်ဆိုတဲ့သဝင်လွှာပြည်ထောင်စုလွှတ်တော်ကိုပို့ဖို့စီစဉ်နေတယ်လို့သတင်းတွေထွက်ပေါ်ပြီးတဲ့နောက်မှာအခုလိုပြည်ခိုင်ဖြိုးလွှတ်တော်အမတ်ကအရေးတကြီးအဆိုတင်ခဲ့တာပါ။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မေခကပေးပို့ထားပါတယ်ရှင်။
ဒီအဆိုမတင်ခင်မှာလာမယ့်နှစ်အတွင်းတပ်ပြစ်ပင်စင်ယူရတော့မယ့်ကာကွယ်ရေးဦးစီးချုပ်အနေနဲ့ကာကွယ်ရေးဦးစီးချုပ်ယာဒူးနေရာကိုဆက်လက်ရရှိဖို့အတွက်သမရမနိုင်ငံဝန်ထမ်းတွေရဲ့တပ်ပြစ်ပင်စင်တပ်တန်းကိုအသက်63နှစ်သို့တိုးမြင့်ဖို့စီစဉ်နေကြောင်းသတင်းတွေထွက်ပေါ်ခဲ့ပါတယ်။အဆိုတင်သွင်းသူဦးခင်မောင်ညိုကိုတိုင်ကလည်းပြည်သူလူထုအတွင်းထွက်ပေါ်နေတဲ့ပင်စင်ယူမဲ့အသက်ကို63နှစ်ထိပင်စင်မဲဆိုတဲ့သတင်းကြောင့်အခုလိုတင်သွင်းကြောင်းအဆိုတင်သွင်းစဉ်မှာပြောဆိုထားပါတယ်။တမရော်နဲ့ပတ်သက်လို့တမရော်ဟာအစင်နုပြုံနေတဲ့တမရော်ဖြစ်မှသာတမရော်ရဲ့တာဝန်တွေကိုခြေပွန်စွာထမ်းဆောင်နိုင်မှာဖြစ်တဲ့အတွက်တမရော်မှာအသက်ကြီးရင်သူများနဲ့ဖွဲ့စည်းတည်ထောင်ရန်လည်းမသင့်ကြောင်းနိုင်ငံဝန်ထမ်းများကိုအသက်60ထိသာလှုပ်ဆောင်ခွင့်ပေးရန်ပြည်သူများကလိုလားတောင်းတနေတဲ့အချိန်မှာအခုသတ်မှတ်ချက်အတိုင်းသာဆက်လက်ထားရှိသင့်ကြောင်းဥခင်မောင်ညိုကတင်ပြခဲ့ပါတယ်။ဒါကိုတမရော်သားကိုယ်စားလှယ်ဒုတိယဘုံမူကြီးလှိုင်ဝင်းကပညာရှင်ခါဆက်မပြတ်ဖို့လူကြောင်းအခုတင်ပြလာတဲ့အကြောင်းအရာမှာတင်ပြထားတဲ့ဌာနမရှိပဲအကြောင်းအရာခိုင်လုံမှုမရှိပဲတင်ပြလာခြင်းဖြစ်ကြောင်းဒါကိုဆွေးနွေးတိုင်ပင်အတည်ပြုပါကပြည်သူလွှတ်တော်ကိုပြည်သူများအနေနဲ့အမြင်ဆောင်နိုင်ကြောင်းအခုလိုပြောပါတယ်
။နိုင်ငံတော်နဲ့နိုင်ငံသားများအတွက်အကျိုးရှိပြီးသက်ဆိုင်ရာဌာနများအတွက်လည်းလုပ်ငန်းများအဆင်ပြေချုံးမွေးစေမည်ဆိုပါကနိုင်ငံဝန်ထမ်းတူဒီအသက်60ပြည့်တော်လဲဆက်လက်တောင်းဝန်ထမ်းဆောင်စေမည်ဆိုပါကလက်ခံနိုင်သောအနေအထားကိုတွေးရှိရကြောင်းလေးလာသုံးသပ်မိကြောင်းဆွေးနွေးတင်ပြလိုပါတယ်။ဒီကြခိုင်မာမှုရှိသောတရားဝင်မဟုတ်သောတာမန်သတင်းစကားများပေါ်မူတည်ပြီး Sosin Tintengere, Nangawa Namya Tatangu, Jikuchi Donido, Atta Chasa Nipi Tinere, Yenza Yudi Sinipina, Salatashi, Tatunyang, Yijira Su, Tasaya Pazimaga, Kantachi, Jordan Dazi Jepong and Chinibari, Yangu Lutama, Sune Jingo, Sinza de Majang, Sune Jimjai, Nikocha.
Let's see DJ Nanga Winner Ubri Ya, Nanga Windan Rini at the Chausema Pinsin Yubo Pia Tanta Bipcha, the Zone de Kudo at Joe Adwe, Mapinsin Dinja, Kenyan Pine Mesa Nane and Manica, Uman Kanyunga, Akulu, Biovari.
Chausa Tony Toma Gudo, Lunesuber Lujamaba, Winner Nazugaro, Pio Shuin Netamam Hoba, Winner Aloga Mahobe, Lunesu, Ludizu, Chausa Gani, Chausa Tony Pino.
ตะวันตุบาวทุติภิญปยาทันดาตะอุบเรโกผ่องเป็ดปีลุ่ยเชียนลุ่ยเมซวยดีโมคราซีสานงปุ่นเลเมตามุดาวินยูมุดาวินคันมุเตียอุบเรโกไล่นามุโซเรชีอะเตสานงฤโกผ่องเป็ดตามุมะผิดเต็มมาบุอะลงเมสะนาเนกาอู้ไข่มองยีกะรอปัญญาชินคาสะเป็ดมากูต้วยปูเซียมะโลจองลูจีฤอเนเนนอกตะลาเรลุงเงฤกาโปตอรากูละเต็นคันโบลุ่ยอั่นนีบีผิดจองอะคูลุเปียวบาเร
ยารูอานาจอง มันเพชรเชิญเดบุสโหรามิวอ่ะไม่ใช่เต็มหมดไม่รู้ดิနိုင်ငံရေးလုတ်ချင်လုတ်လို့ကလုတ်နိုင်ပါလေဝန်တန်းနဲ့နိုင်ငံရေးတာဝန်ခွဲခြားဖို့ဒီဖို့လိုအပ်ပါတယ်တဲ့60နှစ်တဲ့ပို့ပြီးလုတ်ချင်တယ်လုတ်လို့တဲ့ဆန္ဒရှိတယ်ဆိုရင်ကျွန်တော်တို့ကနိုင်ငံဝင်သားတွေတည်သူဆန္ဒတွေကိုအရင်ဆုံးရယူဖို့လိုအပ်ပါတယ်အရင်ဆုံးဆွေးနွေးပွဲတွေလုပ်တင်ပါတယ်
ဒီကနေ့လွှတ်တော်မှာဒီအဆိုကိုမဲခွဲဆုံးဖြတ်ခဲ့ရမှာတော့အဆိုကိုထောက်ခံတဲ့ထောက်ခံမဲ၃၀၀ကျော်ရရှိခဲ့ပြီးတန်းခွက်မဲရ၁၀၀ကျော်ပဲရရှိခဲ့တာကြောင့်နိုင်ငံဝန်ထမ်းတွေအနေနဲ့အသက်60ပြည့်မှာတက်ပြည့်ပင်စင်အငင်းစားယူရမယ်စနစ်ကိုပဲဆက်လက်ကျင့်သုံးရမှာဖြစ်ပါတယ်။မေခပြပြသွားတဲ့သတင်းမှရှင်ပြည်သူလွှတ်တော်အစည်းအဝေးဆုံးဖြတ်အတည်ပြုချက်တွေကိုဒီမှာပဲရနာ အမေရိကန်ပြည်ထောင်စုကကြိုဆိုလိုက်ပြီးတော့ဤပညာနဲ့ငွေကြေးထောက်ပံ့မှုကူညီတချို့ပေးနေတယ်လို့လည်းအမေရိကန်နိုင်ငံခြားရေးဌာနကပြောပါတယ်။ဒါ့အပြင်မြမရွေးကောက်ပွဲကိုပထမဆုံးချိန်စောင့်ကြည့်မဲ့နိုင်ငံတကာအဖွဲ့တစ်ခုဖြစ်တဲ့ကာတာစင်တာကလည်းမြမနိုင်ငံမှာသူတို့ရဲ့လုပ်ငန်းတွေကိုဩဂုတ်လ၁ရက်နေ့မှာတရားဝင်စတင်သွားမယ်လို့ပြောပါတယ်။အပြည့်စုံကိုမတ်ရင်ချင်းနိုင်ငံတင်ပြပေးထားပါတယ်ရှင်
။အခုလိုရွေးကောက်ပွဲကျင်းပမဲ့ရက်အတိအကျကြေညာလိုက်တာကိုအမေရိကန်ပြည်ထောင်စုအနေနဲ့ကြိုဆိုကြောင်းဗုဒ္ဓဘုနေ့ကကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ်မတ်တိုနာကပြောသွားပါတယ
် Well we welcome the announcement of an election date we think that a credible parliamentary election
ခုလိုရုပ်ောက်ပွဲကျင်းပမယ့်ရဲ့အတိအကျကြေညာလိုက်တာကိုကျွန်တော်တို့ကြိုဆိုပါတယ်မြန်မာဒီမိုကရေစီပြောင်းလဲရေးမှာပါတီစုံဒီမိုကရေစီအထွေထွေရုပ်ောက်ပွဲဟာအရေးကြီးတဲ့အဆင့်ဖြစ်တယ်လို့ကျွန်တော်တို့မြင်ပါတယ်အားလုံးပါဝင်နိုင်ပြီးထင်သာမြင်သာရှိတဲ့ရုပ်ောက်ပွဲဖြစ်ဖို့တည်ကြအောင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အပါအဝင်နိုင်ငံရေးပါတီတချို့နဲ့လူထုအခြေပြုအဖွဲ့အစည်းတွေကိုဤပညာပိုင်းဆိုင်ရာအကူအညီတချို့အမေရိကန်အစိုးရကထောက်ပံ့ပေးနေပါတယ
်။ဒါအပြင်ရွေးကောက်ပွဲလေလာစောင့်ကြည့်ဖို့ကိစ္စနဲ့ပတ်သက်လို့လဲ
I do know that in terms of the observer status
ကျွန်တော်တို့ကြည့်စလောက်ကာတာစင်တာရဲ့အဖွဲ့ဝင်တွေနဲ့ဥရောပသမဂ္ဂတို့ကိုရွေးကောက်ပွဲလေလာစောင့်ကြည့်ဖို့ဖိတ်ခေါ်ထားပြီးဖြစ်ပါတယ်။ပြည်ရင်းနဲ့ပြည်ပကရွေးကောက်ပွဲလေလာစောင့်ကြည့်သူတွေကိုလည်းခွင့်ပြုမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောထားပါတယ်။ဒါပေမဲ့လုပ်ငန်းစဉ်တွေကတော့ဆက်လက်ဆောင်ရွက်နေတုန်းဖြစ်ပြီးဘယ်သူတွေဖြစ်မယ်ဆိုတာတော့သူတို့အသေးချာမဆုံးဖြတ်ရသေးပါဘူး
။ရွေးကောက်ပွဲလေလာစောင့်ကြည့်ဖို့ပထမဆုံးအချိန်ဖိတ်ခေါ်ခံထားရတဲ့ကာတာစင်တာကလည်းမြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပမယ့်ရက်သတ်မှတ်လိုက်တဲ့အတွက်အားရမိကြောင်းနဲ့ကြိုတင်မဲပေးမဲ့ကိစ္စကိုလည်းဆက်ပြီးတော့စောင့်ကြည့်သွားမယ်လို့ကာတာစင်တာရဲ့ဒီမိုကရေစီရေးရာအစီအစဉ်တွဲဖက်ညွှန်ကြားမှု Jonathan Stone Street က VOE ကိုပြောပါတယ်
Well what we're trying to do is to make an impartial assessment of the election process to identify
တော်ဒီမှာဘာလို့ဘူးစူးစမ်းနေလဲဆိုတော့ရွေးကောက်ပွဲဖြစ်စဉ်မှာဘယ်ဟာကအလုပ်ဖြစ်တယ်ဘယ်နေရာမှာပြဿနာရှိတယ်သို့မဟုတ်ဘယ်နေရာမှာပိုကောင်းအောင်လုပ်ရမလဲဆိုပြီးဘယ်မလိုက်ပဲအကဲဖြတ်နိုင်မှုဖြစ်ပါတယ်အဲ့ဒီတော့ရွေးကောက်ပွဲအတွက်ကျွန်တော်တို့ကအကြံပြုချက်တွေပါတဲ့စီရင်ခန်းစာတွေနဲ့ကြေညာချက်တွေကိုထုတ်ပြန်มาဖြစ်ပါတယ်ပြီးတော့ရွေးကောက်ပွဲနေ့မတိုင်ခင်ရွေးကောက်ပွဲဖြစ်စဉ်ပိုကောင်းလာအောင်ရွေးကောက်ပွဲကော်မရှင်နဲ့တခြားသူတွေကဒီအကြံပေးချက်တွေကိုစတင်ကြမယ်လို့မျှော်လင့်ပါတယ်ရွေးကောက်ပွဲပြီးရင်လည်းကျွန်တော်တို့ကဒီရွေးကောက်ပွဲဖြစ်စဉ်ကိုခြုံငုံပြီးအကဲဖြတ်ဆက်ဆေးချက်တွေကိုထုတ်ပြန်ကြေညာမှာပါ
မြန်မာနိုင်ငံမှာမဲဆန္ဒရှင်စီးရင်အတော်များများမှားရင်းနေတာတွေကိုအချိန်မီပြင်ဆင်နိုင်ပြီးလာမယ့်ဩဂုတ်လမှာမဲဆန္ဒရှင်စီးရင်အပြီးတက်ကိုထုတ်ပြန်နိုင်လိမ့်မယ်လို့သူတို့အနေနဲ့မျှော်လင့်ကြောင်းလဲ Mr. Stone Street ကပြောပါတယ် ကာတာစင်တာရဲ့လေလာစောင့်ကြည့်ရေးလုပ်ငန်းဆွေးနွေးကိုဩဂုတ်လ၁ရက်နေ့မှာစတင်မှာဖြစ်ပြီးအမေရိကန်ဥရောပအာဖရိကကစတဲ့နိုင်ငံတကာကရွေးကောက်ပွဲစောင့်ကြည့်သူ50ဦးလောက်ပါဝင်မှာဖြစ်ပါတယ်။2015ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မဲ့လွတ်တော်ကိုယ်စားလှယ်လောင်းတွေရဲ့အမည်စင်းကိုဇူလိုင်လ20ရက်နေ့မှာစတင်ပြီးဩဂုတ်လ10ရက်နေ့နောက်ဆုံးထားတင်သွင်းဖို့ရွေးကောက်ပွဲကော်မရှင်ကကြေညာချက်ထုတ်ပြန်ထားပါတယ်။ဒါ့အပြင်မဲဆွယ်စည်းရုံးမှုကာလကိုရပ်ပေါင်း60အထိတိုးမြင့်ပေးသွားမယ်လို့လည်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတီကကတိပေးပြောဆိုထားပါတယ်။ရွေးကောက်ပွဲအတွက်သတ်မှတ်ထားတဲ့မဲဆန္ဒနယ်မြေတွေကိုလည်းတီထောင်စုရွေးကောက်ပွဲကော်မရှင်ကဒီလဇန်ပိုင်မှာထုတ်ပြန်ထားတာပါ။အဲ့ဒီတည်းမှာနိုင်ငံတဝန်းလုံးမဲဆန္ဒနယ်မြေစုစုပေါင်း1180ခုရှိပြီးပြည်သူ့လွှတ်တော်မဲဆန္ဒနယ်မြေပေါင်း330နဲ့အမျိုးသားလွှတ်တော်မဲဆန္ဒနယ်ပေါင်း168ခုပါရှိပါတယ်။တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်မဲဆန္ဒနယ်မြေစုစုပေါင်း644ခုနဲ့တိုင်းရင်းသားရေးရာဝန်ကြီးမဲဆန္ဒနယ်ပေါင်း29ခုရှိနေပါတယ်။ဒီတော့အတွင်းမှာပဲရွေးကောက်ပွဲကာလအတွင်းမဲယုံလုံခြုံရေးတိုးမြင့်နိုင်ဖို့တနိုင်ငံလုံးအတိုင်းအတာနဲ့ရွေးကောက်ပွဲအထူးရေး2000ကျော်ခေါ်ယူမယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ကထုတ်ဖော်ပြောဆိုခဲ့ပါတယ်ရှင
်။မအင်ဂျင်နိုင်ပြောပြခဲ့တာပါရှင်။အခုလို2015အထူးထူးရွေးကောက်ပွဲကိုလာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပဖို့ရွေးကောက်ပွဲကော်မရှင်ကကြေညာလိုက်ပေမဲ့ပထမဆုံးအကြိမ်မဲပေးခွင့်ရကြမဲ့လူငယ်တွေကတော့ဒီရွေးကောက်ပွဲကိုစိတ်ဝင်စားခြင်းမရှိကြပါဘူး။မှားယွင်းနေတဲ့အခြေခံမဲဆန္ဒရှင်စီရင်ကိုအချိန်မီပြင်ဆင်နိုင်ဖို့မြို့နယ်အသီးသီးမှာ14ရက်တာမဲစီရင်ကတ်ထားပေမဲ့လည်းတွားပြီးတော့မကြည့်တဲ့သူတွေကများတယ်လို့လူငယ်တွေကပြောပါတယ်။မြန်မာနိုင်ငံမှာအခုမှစပြီးတော့ပထမဆုံးချိန်မဲပေးရမယ့်သူတွေတော်များနေပြီးတော့တိုင်းပြည်ရဲ့အနာဂတ်ကိုကိုယ်တိုင်ထုစစ်ခွင့်ရမယ့်လူငယ်တွေအတွက်ဒီရွေးကောက်ပွဲမှာအလွန်အရေးပါတဲ့အကြောင်းသတင်းစာဆရာတဦးကလည်းသုံးသပ်ပါတယ်။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။လာမယ့်နိုဝင်ဘာလ10ရက်နေ့မှာအထွေထွေရွေးကောက်ပွဲကျင်းပမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကမနေ့ကကြေညာလိုက်ပါတယ်။ဒါပေမဲ့လာမယ့်ရွေးကောက်ပွဲမှာပထမဆုံးချိန်မဲပေးမဲ့လူငယ်အများစုကတော့စိတ်ဝင်စားမှုတိတ်မရှိကြဘူးလို့စက်မှုတက္ကသိုလ်ကျောင်းသားဖြစ်သူကိုကောင်းဆောင်ဝင်းကဆိုပါတယ
်။ပုံမှန်တော်တော်များများဥည်လောက်ကတော့ဒီကျောင်းကိစ္စနဲ့ဘာညာနဲ့ဆိုတော့သိပြီးတော့အတင်မဖြစ်ကြဘူး
။ရွေးကောက်ပွဲရဲ့မကြေညာခင်မှာပဲအခြေခံမဲဆင်းကိုမေလ30ရက်နေ့ကလေးကစတင်ထုတ်ပြန်ခဲ့ပြီးတော့ဇွန်လ22ရက်နေ့မှာကြံတိုင်းဒေသကြီးတွေနဲ့ပြည်내အသီးသီးမှာထုတ်ပြန်ခဲ့တာပါ။မဲဆင်းပြင်ဆင်မှုအတွက်14ရက်တာအချိန်ရပြီမဲ့လဲတော့မကြည့်ဖြစ်ဘူးလို့အလုပ်လုပ်ရင်ကြောက်တက်နေတဲ့ကိုမျိုးကိုကိုကပြောပါတယ
်။စိတ်မွေကလည်းပါတယ်နောက်တစ်ချက်ကကျွန်တော်အလုပ်ကိစ္စမအားရရေကျွန်တော်ကြီးထွက်နေရရေအကြောင်းတော့မကြည့်ဖြစ်တာလည်းပါတယ်တကယ်လို့ကျွန်တော်အမယ်ဆိုလည်းတော့မကြည့်ဖြစ်တော့ပါဘူး။ဘယ်သူပါစီစီစိတ်ဒီပြောင်းလဲလာမှလည်းမဟုတ်ဘူးလို့ထင်တယ်
။မြန်မာနိုင်ငံမှာစစ်အုပ်ချုပ်ရေးနောက်ပိုင်းပထမဆုံးအကြိမ်ကျင်းပမဲ့အရသာဆိုးရရွေးကောက်ပွဲမှာလွတ်လပ်ပြီးတရားမျှတမှုဖြစ်ဖို့အတွက်ပြည်သူတော်တော်များများနဲ့နိုင်ငံတကာကလည်းစိတ်ဝင်စားစောင့်ကြည့်နေတာလည်းဖြစ်ပါတယ်။ဒါမဲ့ရွေးကောက်ပွဲမှာပထမဆုံးချိန်မဲပေးခွင့်ရမယ်သူဖြစ်ပေမဲ့အရင်ရွေးကောက်ပွဲတွေလိုပဲအခြေခံလူတန်းစားတွေအတွက်ပြောင်းလဲမှုရှိလာမှာမဟုတ်ဘူးလို့ယူဆတဲ့အတွက်ကြောင့်မလို့စိတ်ဝင်စားမှုမရှိဘူးလို့စေတက္ကသိုလ်ကျောင်းသားကိုလာမင်းအောင်ကအခုလိုဖွင့်ဟပါတယ်
။ဘာမှပြောင်းလဲမှုလည်းဖြစ်လာမှာမဟုတ်ဘူးလို့ကျွန်တော်ထင်တယ်လေ။သူတို့ပဲအဲ့လိုရွေးကောက်ပွဲလုပ်ကြမယ်သူတို့ပဲရွေးရရွေးပြီးကြတာကျွန်တော်ဥမာအခြေခံလူတန်းစားပေါ့ဗျာအခြေခံလူတန်းစားအပေါ်မှာဘာမှတရားမှုမရှိဘူးလို့ပဲကျွန်တော်ထင်တာပါဗျ
။အခုထုတ်ပြန်ထားတဲ့အခြေခံမဲဆင်းကအမှားယွင်းတွေများတဲ့အတွက်ကြောင့်မလို့အသက်18နှစ်ပြည့်ပြီးတဲ့သူတိုင်းမဲဆင်းသွားကြည့်ပြီးတော့ရွေးကောက်ပွဲမှာမဲပေးဖို့အတွက်ဒေါ်ဆန်းစုကြည်ကတိုက်တွန်းထားပါရယ်။ပထမဆုံးမဲပေးခွင့်ရမှာဖြစ်တဲ့အတွက်ကြောင့်မလို့စိတ်လှုပ်ရှားမိတယ်လို့ပြင်းလို့မျိုးကကိုဝင်းစောဦးကဆိုပါရယ်။
အာစိတ်လှုပ်ရှားတာပေါ့ပထမဆုံးပြရမယ်ဆိုတော့ဒါ2015အရေးလဲကြီးရယ်ဆိုလေ။အဲပေးအောင်ပေးမယ်ဆိုအခုလိုအပ်တာမှာကိုယ်ကဆင်းရဲပြအောင်တော့လှုပ်ထားရယ်။
ရွေးကောက်ပွဲရက်ကိုစောစီစာမကြီးညာပဲအခုမှကပ်ပြီးကြီးညာတဲ့အတွက်ကြောင့်မလို့လူငယ်တချို့ကတိတ်ဆိတ်ဝင်စားတာဖြစ်နိုင်တယ်လို့တချို့ကသုံးသပ်ကြပါတယ်။မြန်မာနိုင်ငံမှာပထမဆုံးချိန်မဲပေးမဲ့သူတွေကအတော်လေးများတယ်လို့တိုင်းပြည်အနာဂတ်ကိုကိုယ်တိုင်ထုစစ်ကြမဲ့လူငယ်တွေကဒီရွေးကောက်ပွဲမှာအလွန်ရေးပါတယ်လို့မန္တလေးကသတင်းစာဆရာကျော်ရမင်းကသုံးသပ်ပါတယ်
။သူတို့ကဟိုရှေ့ရွေးကောက်ပွဲတွေမှာလည်းဟိုတခါမှလည်းမဲမပေးဘူးသေးဘူးလေ။အဲ့တော့ဟိုကျွန်တော်ထင်ပါနောက်တစ်ခါသူတို့ကိုယ်တိုင်ကလည်းသူတို့ရဲ့အနာဂတ်သူတို့တိုင်းပြည်ပြောင်းရင်လည်းစိတ်ဆန္ဒလည်းသူတို့မှရှိနေကြတယ်။ရှိနေကြတဲ့အတွက်ကြောင့်မို့လို့သူတို့မဲပေးခြင်းနဲ့ဆန္ဒတွေရွေးကောက်ပွဲဆိုတာကိုသိလာကြလာတဲ့တပိုင်းနဲ့သူတို့မဲပေးကြမယ်။နောက်စိတ်ဝင်စားလာကြမယ်။နောက်တစ်ခါသူတို့ရဲ့မဲအရေးအတွက်တွေကလည်းများတဲ့အတွက်ကြောင့်မို့လို့အဲ့ဒါလည်းအဆုံးပြတ်တဲ့မှာအဓိကကြလိမ့်မယ်လို့ပြောတယ
်။လာမယ့်ရွေးကောက်ပွဲနဲ့ပတ်သက်လို့လူငယ်တွေရဲ့အမြင်က
ကျွန်တော်ပြောချင်တာကတော့ကျွန်တော်လည်းဒီနိုင်ငံသားတယောက်အနေနဲ့ဒီစစ်မှန်ပြီးတော့တရားမျှတရွေးကောက်ပွဲတခုဖြစ်စေချင်ပါတယ်။ နိုင်ငံကလည်းမျိုးနေနေပြရမယ်ဒီမှာကိုပေါင်းဝင်ဝင်ရှိပေါ့ကိုမဲတခုအတွက်အမျိုးသူတို့ပြောင်းလဲသွားမယ်ဆိုအမျိုးခံယူမိရမယ်ပြောင်းလဲသွားဖို့ပေါ့
ပထမဆုံးချိန်မဲပေးကြမယ်ကိုလာမင်းအောင်နဲ့ကိုကောင်းဆောင်ဝင်တို့ပြောဆိုသွားခဲ့တာပါ2015အထွေထွေရွေးကောက်ပွဲအတွက်လက်ရှိမှာမှတ်ပုံတင်ထားတဲ့နိုင်ငံရေးပါတီ83ပါတီရှိပြီးတော့1990ရွေးကောက်ပွဲတုန်းကတခဲနဲ့အနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့ရွေးကောက်ပွဲဝင်မယ်ဝင်မှုဆိုတာကိုဒီလ17ရက်နေ့ပါတီဗဟိုအလုံးအမှုဆောင်တွေရဲ့အစည်းအဝေးပြီးကကြာမှကြေညာသွားမှာလည်းဖြစ်ပါတယ်။ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကနိုင်ငံရေးပါတီတွေမဲဆယ်စည်းရုံးခွင့်ကိုတော့ရပ်ပေါင်း60သတ်မှတ်ပေးထားပါတယ်ခင်ဗျာ။
ရရှိမြတ်ဗျာအထွေထွေရွေးကောက်ပွဲကြီးကိုလာမယ့်ဒီ2015နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ်လို့ပြည်သူ့ရွေးကောက်ပွဲကော်မရှင်ကနေပြီးတော့ကြေညာလိုက်ပြီးဖြစ်ပါတယ်လွတ်လပ်ပြီးတော့မျှတတဲ့ရွေးကောက်ပွဲတရားဖြစ်လာနိုင်ဖို့အတွက်လက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးအခင်းအကျင်းမြန်မာနိုင်ငံရဲ့အခြေအနေအရအခြေခံကြကြဘာတွေလိုအပ်မှုရှိပါသလဲလာမယ့်စနေညပိုင်းဒက်လီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုတဲ့တော်ရရှိနေအနေနဲ့မိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားလို့ရပါတယ်ဒါမှမဟုတ်ကိုဆွေးနွေးလိုတဲ့ကိုမင်းမြလိုတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီ VOE မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့လည်းရပါတယ် VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရခင်ဗျာ
ထရိုက်လေလံဆွေးနွေးခန်းတွေကိုအင်ကာနဲ့စနေညတိုင်းမှာပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါစေ။အခုကျမတို့အသံလွှင့်နေတဲ့ရေဒီယိုစီစဉ်ပြီးပြီးကျမပဲ Asia 7ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VOA ရဲ့နေ့စဉ် TV စီစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ကြာသပတေးနေ့ညနေဘက် VOA စီစဉ်တွေမကြခင်ပြီးဆုံးတော့မှာဖြစ်ပါတယ်ရှင်။ခုညနေပိုင်းစီစဉ်အဆုံးသတ်ခင်မှာမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်အောင်ကတလှည့်ကြီးညာပေးပါဦးမယ်ရှင
်စီးရီးယားနိုင်ငံကစစ်ပွဲတွေကြောင့်ထွက်ပြေးလာသူဒုက္ခသည်အရေအတွက်၄သန်းလောက်ရှိပြီဖြစ်တယ်လို့ကုလသမဂ္ဂဒုက္ခသည်အေဂျင်စီကမနေ့ရုံးကပြောဆိုလိုက်ပါတယ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကထုတ်ပြန်တဲ့စည်းရုံးအရလွန်ခဲ့တဲ့10လလောက်အတွင်းမှာဒုက္ခသည်သန်းနဲ့ဒီလွန်ခဲ့တဲ့နှစ်နှစ်အတွင်းမှာဒုက္ခသည်နှစ်သန်းခွဲနီးပါးလောက်ထပ်တိုးလာတယ်လို့ဆိုရတယ်။စီးရီးယားနိုင်ငံတွင်းကပြည်ပခါတွေကိုအပြေရှာဖို့လမ်းစာတွေတော့အခုချိန်ထိမတွေ့ရသေးပါဘူး။တရုတ်နိုင်ငံမှာသုံးပတ်ကြာအစုရှယ်ယာဈေးတွေထိုးချသွားတဲ့ကိစ္စနဲ့ပတ်သက်လို့ပြုပြင်ဆောင်ရွက်မှုတွေကိုတရုတ်ဆွေးရကကြေညာပြီးအစုရှယ်ယာဈေးနှုန်းတွေဒီကနေ့ပြန်လည်တည်ငြိမ်လာပါရယ်။ဒီငွေဈေးကွက်ကိုပြန်ဖတ်ဆဲဖို့အစိုးရအနေနဲ့ဆောင်ရွက်ခဲ့တာတွေဟာထိရောက်မှုရှိတာကြောင့်ဒီကနေ့မှာတော့အခြေအနေတွေဟာသိသိသာသာပြန်ကောင်းလာတယ်လို့ရင်းနှီးမြှုပ်နှံသူတွေကပြောပါရယ်။လွန်ခဲ့တဲ့ဗုဒ္ဓဟူးနေ့ကဒါရုလက်နဲ့အသုံးပြုမှုတာစီရေးသဘောတူညီချက်ကိုမြန်မာနိုင်ငံကလက်မှတ်ရေးထိုးလိုက်ပါတယ်။အခုလိုမျိုးမြန်မာနိုင်ငံအနေနဲ့သဘောတူစာချုပ်ကိုလက်မှတ်ရေးထိုးလိုက်တာဟာပြုပြင်ပြောင်းလဲရေးကိုဦးတည်နေတဲ့အစိုးရရဲ့ခြေလှမ်းသစ်တစ်ရပ်ဖြစ်တယ်လို့လည်းဒီဘွယ်ကြီးကပြောပါတယ်။ဒါပြင်နိုင်ငံတိုင်းကဒါရုလက်နဲ့အသုံးပြုမှုတာစီရေးအဖွဲ့မှပူးပေါင်းဆောင်ရွက်ဖို့ဆိုတဲ့ရည်မှန်းချက်နဲ့ပိုးပြီးတော့နီးကပ်လာတာလည်းဖြစ်ပါတယ်။အနာရပြည်တော်စုကြံခိုင်းတဲ့ဖွံ့ဖြိုးရေးပါတီရဲ့ပါတီဘိုးအတိုင်းမြန်ငံလည်းဖြစ်တောင်သာမျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဦးအောင်တောင်ဟာဦးနောက်သွေးကြောပေါက်ယောဂါကြောင့်အရေးပေါ်စီဝါကုသမှုခံယူနေရပါတယ်။ဇလန်နာရှိရနေညပိုင်းကနေပြည်တော်နေမှာမူလဲပြီးနေပြည်တော်မှာရှိတဲ့ကရင်တောင်ဆေးရုံကိုအရေးပေါ်တင်ခဲ့ပါတယ်။အခြေအနေဟာစိုးရင်စရာရှိတယ်လို့သူဆရာဝန်ကပြောဆိုတာကိုပြည်ရင်းသတင်းတွေမှာကိုကရေးသားထားပြီးဒီကနေ့မနက်ပိုင်းမှာတော့စင်ကာပူနိုင်ငံမှာကုသဖို့လေရင်နဲ့ခေါ်ဆောင်သွားပြီလို့သိရပါတယ်။
မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်အောင်ကြေညာပေးသွားတာပါဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကမက်ခင်ဖြူထွေးဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ရှောင်းကန်ချမ်းဖြစ်ပါတယ်အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်အဆုံးသတ်ပါတော့မယ်ရှင် VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.